ထိုင်းနိုင်ငံတောင်ပိုင်းစထွန်းပြည်နယ်ကော်လိုက်ဘီကျွန်းအနောက်ဘက်၈မိုင်အကွာမှာရိုဟင်ဂျာ60နီးပါးကိုဂျွန်းလ5ရက်နေ့ကထိုင်းရေတပ်အမှတ်491ကနေဖမ်းမိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နဲ့နီးတဲ့စထွန်းပြည်နယ်ကော်လိုက်ဘီကျွန်းအနောက်ဘက်၈မိုင်ကွာမှာရိုဟင်ဂျာ60နီးပါးရောက်ရှိနေတာကိုဒေသခံကြေးရွာသားတွေကသတင်းပို့တဲ့အတွက်ထိုင်းရေတပ်အမှတ်491ကတွားရောက်ရှာဖွေဖမ်းဆီးခဲ့တာပါရိုဟင်ဂျာအမျိုးသား32ဦးအမျိုးသမီး23ဦးကလေး5ဦးကိုစထွန်းပြည်နယ်ရေတပ်ကိုခေါ်ဆောင်သွားခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်သူတို့တွေဟာလူပွဲစားတွေနဲ့အတူဆက်လက်သုံးစီးနဲ့ထွက်လာကြတာဖြစ်ပြီးမလေးရှားထိအရောက်လူပွဲစားတွေကိုတဦးကိုဘတ်ငွေ4000ထိပေးပြီးလာခဲ့ကြတာပါသူတို့ကိုလူပွဲစားတွေကမလေးရှားရောက်ပြီဆိုပြီးထိုင်းနိုင်ငံရဲ့ကော်လိုက်ဘီကျွန်းမှာလူပွဲစားတွေကလာရောက်ဆွန့်ပစ်ခဲ့ကြတာဖြစ်ပါတယ်သူတို့ကိုလာရောက်ဆွန့်ပစ်သွားတာဟာတပတ်ခန့်ကြာပြီမို့ထိုင်းရေတပ်ကတွေ့ရှိချိန်မှာတော့သူတို့တွေဟာအစာရေစာပြတ်ပြီးအာရင်ချိနဲ့နေကြတယ်လို့လည်းဆိုပါတယ်ဖမ်းမိသူတွေကိုတော့ထိုင်းတူရဲချုပ်ဆူရချိတ်ဟပ်ပိုင်ကိုတိုင်းဒီကနေ့မနေ့မှာလာရောက်ဆစ်ဆေးခဲ့ပြီးထိုင်းဘာသာနဲ့အခုလိုရှင်းလင်းပြောဆိုသွားပါတယ်
เพราะฉะนั้นจากวันนี้ไปเนี่ยเราพบแล้วนะครับว่าทั้งหมดเนี่ยมี59คนนะแต่จากการ
รู้เห็นจากอาลง59รอบป่ะ43ซีเนี่ยถั่วลาจาตรงก็ลูเตียจอปาบาได้ญมาနိုင်ငံก็นี่ถั่วลาพี่ตรุ่ดิฮะบังกลาเทศก็วินโลไม่ยะโลมาเลเซียก็ซัดถั่วลาจาบาได้มาเลเซียอวินมา43ซีเดะก็42ซีก็อแฟนซีขันไล่ยะได้ด้วยอะคู่นอกซ้องเหลบอก็ปาลาดูฤကိုลูกုံกู้ดูฤก็ထိုင်းနယ်မြေထဲမှာလာရောက်ဆွပစ်သွားတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါထိုင်းနိုင်ငံထဲမှာအခုလိုမျိုးလေစီးပြေးရိုဟင်ဂျာဒုက္ခသည်တွေကိုမကြာခဏဖမ်းဆီးမိနေတာတွေရှိနေပါတယ်ရိုဟင်ဂျာတွေဟာထိုင်းနယ်ဇက်ကနေတဆင့်မလေးရှားကိုသွားဖို့ကြိုးစားကြတာတွေတချို့ကတော့လူပုံကူးသူတွေကထိုင်းရေပိုင်နဲ့ထဲမှာဆွပစ်သွားကြတာတွေလည်းရှိတဲ့အတွက်2021ခုနှစ်ထဲမှာတော့ထိုင်းနိုင်ငံထဲမှာရိုဟင်ဂျာ2000နီးပါးလောက်ဖမ်းဆီးခံရတယ်လို့လည်းလူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုခဲ့ပါတယ်ရှင်